ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေဟာဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးရှေ့လာတဲ့ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်အစိုးရတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီအကိုယ်စားလှယ်တွေရှေ့နှစ်ဆန်းမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးမှုတွေထွက်ပေါ်လာတာပါအတည်ဆုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြထားပါတယ
်ဒီတွေ့ဆုံပွဲကိုခဏမနက်9နာရီလောက်မှာနေပြည်တော်ပြည်သူ့လွတ်တော်ဝင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဆောင်မှာဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ
်ဒီကတော့ဒီလက်ရှိကျွန်တော်တို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့မကြာမီကျင်းပတော့မယ်အဲဒါကြီးဆွေးနွေးပွဲဆိုင်ရာကိစ္စပါအဲကောင်းတဲ့အခုလည်းကျွန်တော်ဆွေးနွေးကြတာပါ
ဒီဆွေးနွေးပွဲမှာလက်ရှိပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အပအဝင်မကြာခင်ကျင်းပမှုရှိတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒေါ်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုမြန်မာငြိမ်းချမ်းရေးစင်တာနဲ့ဆက်လက်လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီကနေ့ထိမြန်မာငြိမ်းချမ်းရေးစင်တာရဲ့အနာဂတ်နဲ့ပတ်သက်လို့မဆွေးနွေးဖြစ်ဘူးလို့ဦးလောင်မောင်ရွှေကပြောပါတယ
်။လုံးဝလည်းတော့ MBC ရဲ့အနာဂတ်ပတ်သက်လို့ဒီဆွေးနွေးတာမရှိပါဘူး။အဓိကဒီနေ့ဆွေးနွေးတာကတော့မရှိဆောင်ရနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမှကျင်းပမယ့်အခါပေါ်မှာပဲအဓိကဥက္ကဋ္ဌဆွေးနွေးကြတာရှိတယ်
။ဒီကနေ့ဆွေးနွေးပွဲမှာတော့ NLD ပါတီကဗဟိုအလုံးမှုဆောင်ဦးဝင်းထိန်၊ဒေါက်တာဇော်မြင့်မောင်၊ဗဟိုကော်မတီဝင်ဦးနိုင်ငံလင်း၊ဦးဖြိုးစရာတော်နဲ့ဥက္ကဋ္ဌရုံးတာဝန်ခံဒေါက်တာတင်မောင်တို့တက်ရောက်ခဲ့ကြသလိုမြန်မာငြိမ်းချမ်းရေးစင်တာဘက်ကဦးတင်မောင်တန်း၊ဦးလောင်မောင်ရွှေ၊ဒေါက်တာမင်းစောဦး၊ဒေါက်တာကျော်ရင်လိုင်းဦးအောင်နိုင်ဦးတို့ပါဝင်တက်ရောက်ခဲ့ပါတယ်။ဒီဇင်ဘာ9ရက်နေ့တုန်းကလည်းဒေါ်ဆန်းစုကြည်နဲ့ပြည်အောင်စုဝင်ကြီးဦးအောင်မင်းတို့ပထမဆုံးအကြိမ်တီးခြားတွေ့ဆုံခဲ့ပူးပါတယ်။ဒီနေ့တွေ့ဆုံမှုဟာပြည်အောင်စုဝင်ကြီးဦးအောင်မင်းဦးဆောင်ပြီးမြန်မာငြိမ်းချမ်းရေးစင်တာအဖွဲ့ဝင်တွေကမကြာခင်ကျင်းပဖို့ရှိတဲ့ပြည်အောင်စုငြိမ်းချမ်းညီလာခံနဲ့ပတ်သက်လို့လာရောက်ရှင်းပြခြင်းသာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာစောမြင့်မောင်ကပြောပါတယ
်။တို့တို့ဒီကြားထဲမှာ Union Conference ကိုဇန်နဝါရီမှာလုပ်မယ်ဆိုတဲ့ကြေညာချက်ကိုပေရလုပ်မယ်ဆိုတာလာပြီးပြောတာပါပဲ။ဟိုကထူထူထူထူမပါပါဘူးခင်ဗျာ
။ဒေါ်ဆန်းစုကြည်ဘက်ကတော့ NCA စာချုပ်ဟာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုလမ်းဖွင့်ပေးထားတဲ့စာချုပ်ဖြစ်ဖို့လိုပြီးနောက်အစိုးရအတွက်ပြောင်းလဲပြင်လဲတဲ့မူပေါင်းမျိုးဖြစ်ဖို့လိုကြောင်းပြောဆိုတယ်လို့သူကဆက်ပြောပါတယ
်။ NCA စာချုပ်ကဟိုနောက်လူတွေလက်မှတ်မထိုးတဲ့လူပါဝါဟာထားတဲ့စာချုပ်ဖြစ်ရမယ်။ inclusive ဖြစ်အောင်ကြိုးစားရမယ်။နောက်ကျနောက်တက်လာမယ့်ဆိုတဲ့ flexible ဖြစ်တဲ့မူပေါင်းတွေဖြစ်တဲ့နယ်ဆိုတာအရင်ကတည်းကရပ်ပိုင်းရ30လို့ရ60လို့ရ90လို့ frame တတ်မှတ်ထားတာတွေကိုကျွန်တော်ဥက္ကဋ္ဌတစ်ခါတည်းပြောပြတာပဲမဖြစ်နဲ့ဟိုအရာတွေကအဲ့ဒါတွေကဟိုရွေးကောက်ပွဲနဲ့တိုက်နေတယ်နော်ရွေးကောက်ပွဲတက်ပြီးလို့ရှိရင်ဒီဝတ်တက်ပေါ်လာမှဖြစ်တဲ့အတွက်ဆိုတာပြောပြတာပါပဲအရေးကြီးတာကနောက်တက်လာမယ့်ဆိုတဲ့အတွက်flexible ဖြစ်တဲ့မူပေါင်းတွေဖြစ်တဲ့နေဆိုတာပါပဲ။
လာမယ့်2016ဇန်နဝါရီ12ရက်နေ့မှာပြည်တော်စုညီငယ်ရင်းညီလာခံလို့ခေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလက်ရှိအစိုးရတပ်တန်းအတွင်းမှာစတင်ကျင်းပသွားမှာဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရဲစဲကြီး NCA စာချုပ်ကိုအောက်တိုဘာ15ရက်နေ့မှာတိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးစာချုပ်ပါသဘောတူညီချက်အရလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမှာဖြစ်ပါတယ်ရှင်။